ဒီကနေ့ကြာရောက်တဲ့89ကြိမ်မြောက်အာဇာနီနေ့ထိမ့်မတ်အခမ်းအနားတွေကိုတော့ရန်ကုန်မန္တလေးပါဝင်မြန်မာနိုင်ငံတဝန်းကနေရာတချို့မှာဆီယနာရှင်စန့်ကျင်လှုပ်ရှားမှုတွေနဲ့အတူကျင်းပခဲ့ပါတယ်။ကြာဆုံးသွားတဲ့လွတ်လပ်ရေးတိုက်ပွဲဝင်အာဇာနီခေါင်းဆောင်ကြီးတွေကိုအောက်မေ့ဂုဏ်ပြုတဲ့တစ်ချိန်တည်းမှာပဲဆီယနာရှင်လက်အောက်ကြာဆုံးခဲ့ရတဲ့သူအားလုံးကိုအောက်မေ့ဂုဏ်ပြုအလေးပြုတာဆန္ဒပြတပိတ်ဆင်နွှဲတာတွေလုပ်ခဲ့ကြပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့မတ်မြတ်တစင်အောင်ကပြောပြပေးပါမယ်။
လလရေးဖခင်ဗိုလ်ချုပ်အောင်ဆန်းနဲ့အာဇာနီကောင်းဆောင်ကြီးတွေလုံးကျန်တက်ဖြတ်ခံခဲ့ရတာ89နှစ်ပြည့်တဲ့အထိမ်းမှန်အာဇာနီနေ့အခမ်းအနားတွေကိုဒီကနေ့ရန်ကုန်မန္တလေးအပါအဝင်နေရာဒေသတချို့မှာကျင်းပခဲ့ကြပါတယ်။ဆီယနာသိမ့်ပြည့်တဲ့နောက်ပိုင်းဆီယနာရှင်စန့်ကျင်လှုပ်ရှားမှုတွေတောက်လျှောက်ရှိခဲ့တဲ့စကိုင်းတိုင်းဘူးတလီမြို့မှာတော့အာဇာနီနေ့အထိမ်းမှန်အခမ်းအနားနဲ့အတူဆီယနာရှင်တိုက်ထုတ်ရေးလှုပ်ရှားမှုလုပ်ခဲ့ကြတယ်လို့လှုပ်ရှားမှုမှာဥဆောင်ပါဝင်သူကိုရှင်းတန်ကပြောပါတယ
်။အာဇာနီနေ့မှာကြာဆုံးသွားခဲ့တဲ့ကျွန်တော်တို့နိုင်ငံခေါင်းဆောင်များပါဝင်ဒီဆီယနာရှင်ကြောင့်ခေတ်ဆက်ဆံမှာကြာဆုံးခဲ့ရတဲ့အာဇာနီဒီရဲ့စူးစမ်းအားထုတ်မှုအသက်ပေးဆက်မှုကိုကျွန်တော်တို့အလားအသက်မဖြစ်အောင်ကျွန်တော်တို့ရဲ့အတိုင်းပြည်ကောင်းစားဖို့ကျွန်တော်တို့ရဲ့အနာဂတ်ကောင်းစားဖို့လူငယ်တွေရဲ့အနာဂတ်ကောင်းစားဖို့ဒီဆီယနာရှင်ကိုဖြိုချပျက်စီးမှာဒါကျွန်တော်တို့ရဲ့အတိုင်းပြည်ကပို့ပြီးတော့ကောင်းလာမှာဖြစ်တယ်။အဲဒီအတွက်ကြောင့်ကျွန်တော်တို့ပေးဆက်ခဲ့တဲ့အာဇာနီရဲ့သွေးတွေချွေးတွေအလားအလာမဖြစ်အောင်ကျွန်တော်တို့ဆက်လက်ပြီးတော့စူးစမ်းဖို့လူငယ်တို့ကြိုတိုက်တွန်းချင်ပါတယ်ခင်ဗျာ
။လူငယ်ကြီးတင်းကျပ်ထားတဲ့ကြားပဲရန်ကုန်အပါအဝင်နေရာတချို့မှာအာနာရှင်စန့်ကျင်လှုပ်ဆော်တဲ့ဆက်တန်းတွေချိတ်ဆွဲတာကြာဆုံးသူတွေကိုအလေးပြုဂုဏ်ပြုတာတွေလုပ်ခဲ့ကြပြီးဆီယနာရှင်ကိုစန့်ကျင်ဖို့အဓိကနှိုးဆော်ခဲ့ကြပါတယ်။ကြားကာလမျိုးသားညီညွတ်ရေးအစိုးရ NUG ယာယီသမရဒူဝါလက်ရှိလာကလည်းကြဆုံးခဲ့တဲ့အာဇာနီခေါင်းဆောင်ကြီးတွေအပြင်ခေတ်အဆက်ဆက်ဒီမိုကရေစီရေးအတွက်အသက်ပေးခဲ့ကြတဲ့အာဇာနီတွေကိုမမေ့ရောကြပဲဒီမိုကရေစီရေးအတွက်ပြည်သူနဲ့တသားတည်းဆက်လက်ပြီးတော့ရည်တည်မယ်လို့ဒီကနေ့အွန်လိုင်းပေါ်ကကျင်းပတဲ့အခမ်းအနားမှာပြောဆိုသွားပါတယ်
။ဘိုင်းပြည်နဲ့လူထုအတွက်ကိုကျူးစွန့်ခဲ့တဲ့အာဇာနီတွေရဲ့ကောင်းတွေအမြောက်အများရှိနေနေပြီဖြစ်ပါတယ်။ကျွန်တော်တို့ဟာဒီနေ့ကျင်းပပြောလို့ခဲ့တဲ့အာဇာနီရဲ့ခမ်းအနားမှာအတိတ်မိုင်းနဲ့လက်ရှိပစ္စုပန်ကာလအတွက်ကအာဇာနီသူရဲကောင်းအလုံးကိုတပေါင်းတစည်းဒီအလေးမြတ်ပြုဥညွချဖို့လိုပါတယ်
။ရန်ကုန်အာဇာနီဗိမာန်မှာစစ်ကောင်စီကလည်းဒီကနေ့နိုင်ငံတော်အခမ်းအနားဥဆောင်ကျင်းပပါတယ်။ဖမ်းဆီးထိန်းသိမ်းခံထားရတဲ့ဗိုလ်ချုပ်အောင်ဆန်းရဲ့တမီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တရားခွင့်မရခဲ့ပါဘူး။အာနာသိမ့်မိကလေးကဆိုရင်အာဇာနီနဲ့အခမ်းအနားကိုမတည့်ရောက်နိုင်တာလေးနှစ်ရှိပြီဖြစ်ပါတယ်။ဗိုလ်ချုပ်အောင်ဆန်းရဲ့သားအကြီးဖြစ်သူဦးအောင်ဆန်းဦးတည့်ရောက်လွမ်းသူပန်းခွေချခဲ့တယ်လို့တခြားအာဇာနီခေါင်းဆောင်ကြီးတွေဖြစ်တဲ့ဗိုလ်ချုပ်အောင်ဆန်းအကိုဥပဝင်းမန်းပါခိုင်ဦးရဆက်ဒီတို့ဥပချူမိုင်းပွန်စော်ဘွားကြီးဆက်ဆန်ထွန်းသခင်မြအတွင်းဝင်ဦးမောင်ရဲဘော်ကိုထွေးတို့ရဲ့မိသားစုဝင်တွေလည်းတည့်ရောက်တာကိုတွေ့ရပါတယ်။ဒီပွဲကိုစစ်ကောင်စီအရာရှိတွေအာဇာနီခေါင်းဆောင်တွေရဲ့မိသားစုတွေနိုင်ငံရေးပါတီတချို့ကခေါင်းဆောင်တွေနဲ့နိုင်ငံသားတန်တမန်တချို့တက်ရောက်ခဲ့ပါတယ်။စစ်ကောင်စီရဲ့ကြီးရည်လေးညှိနှိုင်းကုကဲမှုဗိုလ်ချုပ်ကြီးမောင်မောင်အေးနဲ့စစ်ကောင်စီအဖွဲ့ဝင်တချို့တက်ရောက်ပါတယ်။စစ်ကောင်စီကိုကိုးစားပြုတဲ့အမြင့်ဆုံးရာထူးအနေနဲ့တက်ရောက်ခဲ့တာဖြစ်ပါတယ်။အာဇာနီနဲ့ထုံးစံတိုင်းအာဇာနီကုန်းဝင်ကြီးများရုံနဲ့ဗိုလ်ချုပ်ပြရိုက်တို့ကိုလာရောက်လည်လာနိုင်ဖို့ခွင့်ပြုထားပြီးမယ်။လာရောက်သူတွေနေပါတယ်လို့အဲ့နေရာအနေရဒေသခံတွေကပြောပါတယ်။အာနာမသိငင်တုန်းကလို့အခမ်းအနားတွေစုဝေးကျင်းပပြီးအာဇာနီဗိမာန်ကိုတွားရောက်ဂုဏ်ပြုတာရန်ကုန်လိုမြို့ကြီးတွေကလမ်းမတွေပေါ်မှာကားတွေကိုရပ်တန့်ဟွန်တီးရာတွေလည်းအနည်းချင်းလောက်ပဲရှိခဲ့ပါတယ်။ဒီကနေ့ကြောက်တဲ့အာဇာနီနေ့မှာလူငယ်တဲ့89နှစ်ကတိုင်းပြည်အတွက်အသက်ပေးခဲ့ကြတဲ့အာဇာနီပုဂ္ဂိုလ်ကြီး၉ဦးကိုဂုဏ်ပြုပါကြောင်းရန်ကုန်အမေရိကန်တန်ယုံနဲ့ဗြိတိသျှတန်ယုံတွေကလည်းဒီကနေ့အသီးသီးထုတ်ပြန်ပြောဆိုကြပါသေးတယ်။